မြန်မာနိုင်ငံမှာငြိမ်းချမ်းရေးအတွက်ညှိနှိုင်းရတဲ့အဖွဲ့တွေများပြားတာကြောင့်ငြိမ်းချမ်းရေးမရမအောင်မြင်သေးတာဖြစ်တယ်လို့နိုင်ငံတော်တမင်ငယ်ပုဂ္ဂိုလ်ကပြောဆိုလိုက်ပါတယ်။တရားဥပဒေစိုးမိုးမှုရှိမှသာဖွဲ့စည်းပုံပြင်ဆင်ရေးကိုဆက်လက်လုပ်ဆောင်နိုင်တယ်လို့လည်းခရီးပြည်နယ်လွှိုင်းကမြို့မှာလူငယ်တွေနဲ့ပြုလုပ်တဲ့ငြိမ်းချမ်းရေးစကားဝိုင်းမှာဒေါအောင်ဆန်းစုကြည်ပြောကြားခဲ့တာပါ။ဒီသတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတော်မိခါကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံမှာငြိမ်းချမ်းရေးအောင်မြင်ဖို့တစ်ဖက်နဲ့တစ်ဖက်နားလည်မှုစာနာမှုတွေရှိဖို့လိုအပ်နေတယ်လို့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာခုချိန်ဒီငြိမ်းချမ်းရေးမအောင်မြင်သေးတာနဲ့ပတ်သက်လို့ဒီကနေ့တရားပြည်နယ်လိုက်ကော်မြို့မှာလုပ်တဲ့လူငယ်နဲ့ငြိမ်းချမ်းရေးတွေ့ဆုံဆွေးနွေးပွဲမှာဒေါအောင်ဆန်းစုကြည်ကခုလိုပြောကြားလိုက်တာဖြစ်ပါတယ်
။ချက်ချင်းနေတာလေဟိုဘက်ဒီဘက်အဖက်ဖက်ကိုကြည့်တဲ့အမြင်ကအားနည်းနေသေးလို့ဒီလိုပဲနေတယ်ဒီကြီးနိုင်ငံမှာကျောင်းနိုင်ငံမှာငြိမ်းချမ်းရဖို့အတွက်အထူးခက်ခဲနေတဲ့ကိစ္စကဘာလဲဆိုတော့တခြားနိုင်ငံတွေနဲ့ဆက်လို့ရှိလို့ရှိရင်ငြိမ်းချမ်းရအောင်လို့ဝေပါဝင်ပြီးတော့လှုပ်ဆောင်တဲ့အဖွဲ့ရတော်တော်များတယ်။တိုင်းသားလက်နဲ့ကန်အဖွဲ့ရများတယ်။နောက်ပြီးတော့ဒီနိုင်ငံမှာဆိုလို့ရှိရင်တမတော်လည်းပါတယ်။အစိုးရလည်းပါတယ်။ထွတ်တော်လည်းပါတယ်။စသဖြင့်ပေါ့နော်။အစုအဖွဲ့တွေကတော်တော်များတယ်။ဟိုနိုင်ငံတော်တော်များများမှာငြိမ်းချမ်းရအောင်လုပ်တယ်ဆိုတာဟိုအဖွဲ့နှစ်ဖွဲ့ကြားမှာလှုပ်ရှားတယ်များတယ်။ဥပမာဆိုလို့ရှိရင်အစိုးရနဲ့အဲတိုက်ခိုက်နေတဲ့အစိုးရဖွဲ့တစ်ခုနဲ့ဒီလိုတယောက်ချင်းတစ်ချောင်းချင်းငြိမ်းချမ်းရအောင်လုပ်တယ်ဆိုတော့ညံ့နေ။ဘာဖြစ်လို့တရားမျှတမှုဆိုတာလဲအချင်းခွင့်ချအချင်းခွင့်ဆိုတဲ့ပြောလို့ရှိရင်နှစ်ဖက်ပဲရှိတယ်။ဘက်ကတော့တိတ်တိတ်များတဲ့အခါကျတော့အဲ့ဒီခါအားလုံးငြိမ်းချမ်းအောင်လုပ်ဖို့ဆိုတာပို့ပြီးတော့ခက်ခဲတယ်
။လက်ရှိတိုင်းရင်းသားတိုင်းမှာစောက်စိတ်နဲ့အသက်ရှင်နေရတာဖြစ်တယ်လို့လက်တလုံးကြုံနေရတဲ့စာဝတ်နေရေးပြဿနာတွေနဲ့ပတ်သက်လို့ကရင်တိုင်းရင်းသားမာရီယိုကတော့အခုလိုဆွေးနွေးတင်ပြတော့ပါတယ်
။နေ့စောက်စိတ်လာတာဖြစ်ပါခဲ့တဲ့ဒီ basic မိတော့လောင်မှုကြောင့်ကျွန်တော်တိုင်းရင်းသားတွေအခုတိအိုမဲအိမဲဖြစ်ခဲ့ရတယ်။တောင်တူမဲနေရာမဲဖြစ်ခဲ့ရတယ်အကြောင်းကိုကျွန်တော်အငငယ်ကလေးကအဲဒီသူချစ်ဖော်မှုအပြင်မှာပဲကျွန်တော်ကြုံလာခဲ့ရတယ်ကြောက်လည်းကြောက်ခဲ့ရတယ်ညဆိုလည်းအိမ်အောက်မှာပဲအိရတဲ့အိမ်ပေါ်မှာမအိရဘူးကြောက်တက်ပြီဆိုတာလည်းစားလည်းမချက်ခဲ့ရဘူးကြောက်ပြီးမှရောက်ကြတော့လည်းဇမားတုံးနဲ့ချိန်ချောက်ပြန်ရောအဲ့လိုတိတ်ကြွလေးတွေခံစားခဲ့ရတယ်ကျွန်တော်လည်းဒီကကျွန်တော်ရဲ့အတိုင်းရင်းသားအလုံးပါပဲအခုချိန်ထိကျွန်တော်ရဲ့ရင်ထဲမှာအနည်းပြင်နေတာကြောက်တက်တစ်ခုပါပဲတော်နားလည်းပြောပါလို့ကျုပ်ကြီးနဲ့တရားခါရှင်ပါလေ
ငင်းငင်းလေးလှုပ်ဆောင်သူတွေအနေနဲ့အတကိုစီလျှော့ဖို့ကိုလည်းဒေါန်ဆန်းစုကြည်ကတိုက်တွန်းတော်ပါတယ
်အဲကျွားနိုင်ငံကလည်းဟိုငင်းငင်းရဲ့အတွက်ကျိုးပန်းနေတဲ့အစုအဖွဲ့ကြီးအားလုံးကပူပြီးတော့သဘောထားရှိဖို့လိုတယ်အဲ့တော့ဒီလူလူတို့ကလည်းတရားမျှတတယ်ဆိုတော့ဘာလဲဆိုတော့နားလည်ရမယ်စိုးစိုးကပြောသလိုပေါ့တရားမျှတတယ်ဆိုတော့ကိုယ့်အတွက်မျှတတာပဲဖြစ်လို့မလုံတော့ဘူးသတိပြုရတယ်တရားမျှတမှုပေါ့တရားမျှတမှုဆိုတာကိုယ့်အစုအဖွဲ့ကြီးကိုယ်နဲ့သဘောထားချင်းတူတဲ့လူအချင်းချင်းညှိပြီးတော့ဒါဟာတရားမျှတတယ်ဆိုပြီးတစ်ဖက်ကဒီလိုကန်ထားလို့မရဘူးအဲငင်းကြီးလှုပ်ချင်လို့ရှိလို့ရှိရင်ပို့ပြီးတော့ကျေပြန်းတဲ့အပိုင်းဝိုင်းလိုအပ်ပါတယ်
တရားရင်ကုန်ဆုံးတော့မယ့်2019ခုနှစ်ကိုငင်းကြီးရဲ့နှစ်ဖြစ်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်သောဆန်းစုကြည်ကမျှော်လင့်ခဲ့ပေမဲ့ထင်တယ်လို့ခီးမြောက်ခဲ့ဘူးလို့လည်းတုံ့တက်သူတွေကတုံ့တက်နေချိန်မှာဒေါန်ဆန်းစုကြည်ဘက်ကအခုလိုပြောဆိုလိုက်တာပါငင်းငင်းရေလုံငန်းစင်မှာပြည်သူရဲ့အားလုံးပါဝင်ဖို့ကိုလည်းဒေါန်ဆန်းစုကြည်ကတိုက်တွန်းခဲ့ပါသေးတယ်။ကေအားပြည်နယ်ကကိုစိုးဝင်းအောင်ကတော့ NLD အစိုးရအဖွဲ့အနေနဲ့ဖွဲ့စည်းပုံပြင်ဆင်ပေးနိုင်ပြီးစစ်မှန်တဲ့ Federal Democracy ထူထောင်ပေးဖို့အတွက်တိုက်တွန်းဆွေးနွေးသွားပါလေ။
ငင်းချက်လာပြီဆိုတာနဲ့တပြိုင်နက်ပြည်သူလူထုပြမအောင်ဆုံးခံစားမှာဒီအကြောက်တရားတွေကနေကျင်းစင်မယ်။တော့ကခုနပြောတဲ့တရားဥပဒေစိုးမိုးမှုပါပဲ။ကျွန်တော်ဒီအငြင်းချမ်းချင်းနဲ့တရားဥပဒေစိုးမိုးမှုကင်းမဲ့ခြင်းဟာအဲ့ဒီအချိုးကြနေတယ်လို့တော့ကျွန်တော်ဒီလိုအောက်မေးပါတယ
်။ NLD အစိုးရအနေနဲ့ချမှတ်ထားတဲ့မူဝါဒတွေကိုလှုပ်ဆောင်သွားမှာဖြစ်ပြီးတရားဥပဒေစိုးမိုးမှုရှိမှသာဖွဲ့စည်းပုံပြင်ဆင်ရေးကိုဆက်လက်လှုပ်ဆောင်နိုင်တယ်လို့နိုင်ငံတော်အတိုင်ပင်ခံကတရားပြည်နယ်မှာလူငယ်တွေနဲ့တွေ့ဆုံချိန်ငြိမ်းချမ်းရေးဆွေးနွေးပွဲမှာပြောဆိုလိုက်ပါတယ်။လူငယ်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲအပြီးဒေါန်ဆန်းစုကြည်ကတရားပြည်နယ်ဒေသခံတွေနဲ့လည်းတိကျစီတွေ့ဆုံခဲ့ပါသေးတယ်ရှင်။